ကမ္ဘာမှာကြုံရတဲ့ကိုဗစ်ကပ်ဘေးဟာ2024ခုနှစ်ထိကိုကြုံရနိုင်တယ်လို့ကိုဗစ်ကပ်ဝက်စီးတိကထုတ်လုပ်တဲ့ Pfizer ကုမ္ပဏီကခန့်မှန်းပြောပါရတယ်။ဒါပြင်အသက်2နှစ်ကနေပြီးတော့4နှစ်ထိရွယ်ထုတ်လုပ်တဲ့ကိုဗစ်ကပ်ဝက်စီးဟာသူတို့မျှော်မှန်းထားသလောက်ခုခံစွာမရှိဘူးလို့လည်းပြောပါရတယ်။ဒါကြောင့်မို့လို့ clinic တွေအတွက်ကိုဗစ်ကပ်ဝက်စီးအတီးပြုတ်ပေးနိုင်မယ့်အလားအလာလည်းနောက်ကျနိုင်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေဟာတချို့ဒေသတွေမှာလာမယ့်တစ်နှစ်နှစ်နှစ်ကာလတွေထိရှိနေနိုင်တယ်လို့Pfizer ကုမ္ပဏီရဲ့သိပ္ပံရဆိုင်ရာရရှိချုပ် Michael Dorstan ကယင်းညွှန်ကြားသူတွေကိုရှင်းပြတဲ့ပွဲတစ်ခုမှာပြောပါတယ်။တခြားနိုင်ငံတွေမှာတော့ယောဂပိုးဟာပုံမှန်အသားကျလာတဲ့သဘောနဲ့ထိန်းချုပ်ကင်တွင်နိုင်တဲ့အဆင့်မျိုးမှာတော့ရှိနေဦးမယ်လို့ဆိုပါတယ်။2024ခုနှစ်ကျရင်တော့ယောဂပိုးဟာတစ်ကမ္ဘာလုံးမှာအသားကျလာလိမ့်မယ်လို့ Pfizer ကခန့်မှန်းပါတယ်။ယောဂပိုးအတွင်ပြောင်းလဲမှုဖြစ်စဉ်တွေကတော့ကာဝဲဆေးတွေကိုဘယ်လိုဖြန့်ဖြူးထိုးနှံပေးနိုင်မလဲဆိုတာနဲ့ကာဝဲဆေးထိုးမှုအားနည်းနေတဲ့နေရာတွေမှာကာဝဲဆေးဘယ်လောက်ဖြန့်ပေးနိုင်မလဲဆိုတဲ့အပေါ်မှာတည်လိမ့်မယ်လို့ Dorstan ကပြောပါတယ်။မြို့ကွက်သစ်ပေါ်လာတွေကလည်းကပ်ပြီးကျော်ပါသွားဖို့အလားအလာတွေကိုထိခိုက်သက်ရောက်မှုရှိမယ်လို့ဆိုပါတယ်။ Pfizer ဟာ Germany နိုင်ငံက BioNTech နဲ့တွဲပြီးတော့ COVID ကာဝဲဆေးထုတ်လုပ်ခဲ့ရမှာလာမယ့်နှစ်သူ့ရဲ့ဝင်ငွေဟာ37ဘီလီယံဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်နှစ်မှာကာဝဲဆေး4ဘီလီယံထုတ်ဖို့လည်းအစီအစဉ်ရှိပါတယ်။ဒါပြင်သူစမ်းသပ်ထုတ်လုပ်တဲ့Paxlovid ဆေးဟာလည်းကိုဗစ်ရှိသူတွေကိုတက်တာပျောက်ကင်းနိုင်တယ်လို့စမ်းသပ်တွေ့ရှိမှုတွေ့ရှိထားပါတယ်။လက်ရှိကမ္ဘာမှာပြန့်နှံ့လာတဲ့ Omicron ကိုဗစ်မျိုးကွဲပေါ်မလာခင်ကတော့ American ပြည်တော်စုမှာ2022ခုနှစ်ကြာလို့ရှိရင်ကပ်ပြီးအဆုံးသတ်နိုင်လိမ့်မယ်လို့ American ပြည်တော်စုရဲ့ကူးစက်ရောဂါထိန်းချုပ်ရေးကြီးကဲ Anthony Fauci ကခန့်မှန်းထားခဲ့ပါတယ်။